စကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်တဲကလက်ဘရောင်းတောင်ကဒီကျင်းနီစီမံကိန်းနဲ့ပတ်သက်လို့စာချုပ်အစ်စ်ချုပ်ဆိုပြီးနောက်တရက်မှာတော့ဒေသခံပြည်သူတွေဟာနိုင်ငံတော်ကအကျိုးအမြတ်ခံစားရမယ်ဆိုတဲ့အချက်ဟာဒေသခံပြည်သူတွေအတွက်ဓာတ်ရိုက်အကျိုးခံစားရမယ်လို့မယုံကြည်တဲ့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့ပြောကြပါတယ်။တစ်ချိန်တည်းမှာပဲစာချုပ်အစ်စ်အရာဝမ်ပေါင်ကုမ္ပဏီရဲ့အကျိုးအမြတ်ကပထမကထက်လျော့သွားတဲ့အပေါ်မှာလည်းတရုတ်နိုင်ငံဘက်ကပြောဆိုသုံးသပ်မှုတွေရှိနေတဲ့အကြောင်းကိုတော့စုံစမ်းထားတဲ့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရကအကျိုးခံစားခွင့်58ရာခိုင်နှုန်းတရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်ဘက်က19ရာခိုင်နှုန်းခံစားစီဖို့အတွက်စာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတော့ဒေသခံပြည်သူ900ခန့်ဟာနိုင်ငံတော်ရဲ့အကျိုးမြတ်ဟာဒေသခံပြည်သူတွေအနေနဲ့ဓာတ်ရိုက်ခံစားရမယ်လို့မယုံကြည်တဲ့အတွက်ဆန္ဒပြတောင်းဆိုမှုတွေကိုဆက်လုပ်ခဲ့တာပါလက်ဘရောင်းတောင်ပြည်သူအကျိုးစီးပွားကာကွယ်ရေးကော်မတီဝင်လည်းဖြစ်ဒေသခံတွေရဲ့ကိုယ်စားလှယ်လည်းဖြစ်တဲ့မတ်ဆန္ဒကတော့အခုလိုပြောပါတယ
်ဟိုနိုင်ငံတော်ဆိုတာကျမတို့ပြည်သူလူထုတွေတင်နဲ့ဖွဲ့စည်းထားတဲ့နိုင်ငံတော်ပါရှင်ပြည်သူလူထုတွေထဲမှာလယ်သမားတွေကအဓိကနေရာနေပါဝင်နေတယ်ကျမတို့လယ်သမားတွေရဲ့လယ်ယာဉ်တွေကိုပြည့်စည်မဲ့ဒီစီမံကိန်းကြီးကိုလုံးဆောင်တဲ့ဒီ58ရာခိုင်နှုန်းအကျိုးအမြတ်ဟာနိုင်ငံတော်အတွက်လို့ကျမတို့မယူဆပါဘူးရှင
်မုံရွာခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းခဲ့ပြီးအကောင့်ထဲပေါ်နေခဲ့တာပါဒီအတွက်ဒေသခံတွေရဲ့လယ်မြေဧကပေါင်း 9,800 ကျော်ကိုသိမ်းယူခဲ့ပြီးရွာပေါင်း4ရွာကိုဖယ်ရှားခိုင်းခဲ့ပါတယ်ဒီနောက်စီမံကိန်းကိုဆက်လုပ်သင့်မသင့်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးကော်မရှင်ကစီမံကိန်းဆက်လုပ်သင့်တယ်ဆိုပြီးအကြံပြုထားပါတယ်အကြံပြုထားချက်တွေကိုအကောင့်ထဲပို့ဖို့အတွက်လဲကော်မတီတရက်ဖွဲ့စည်းပြီးလှုပ်ဆောင်ခဲ့တာပါ။စကိုင်းတိုင်းပလဲမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်တဦးလဲဖြစ်ပြီးသူကတော့စားကြောက်အစ်စ်နဲ့ပတ်သက်လို့ပြည်သူတွေနားလည်သဘောပေါက်အောင်ခြားပြတင်တယ်လို့ဆိုပါတယ်။
ကျွန်တော်လည်းကျမတို့ကအများကြီးပြောနေကြစကားလို့ပဲပြည်သူလူထုကိုပုံစံမြင်တော့ဒါလည်းလှုပ်လှုပ်ခြားပြပါလို့ဆိုတော့ကျွန်တော်ဒီစကားကိုအများကြီးပြောနေတာလေ။အဲ့တော့ကျွန်တော်အနေနဲ့ကတော့ပြည်သူလူထုရဲ့တောင်းပန်ချက်နားထောင်ပါအခုအနေကမှကျတော့ပြည်သူလူထုရဲ့သဘောဆန္ဒလည်းမပါဘူးပြည်သူလူထုကိုလည်းဒီစာချုပ်နဲ့ပတ်သက်လို့တင်ပြတာမရှိဘူးအခုနောက်ဆုံးဒီကျမတို့သွားတော့လည်းရှင်းပြပြီးရတော့မှမှာနိုင်ငံတော်မိုင်းနဲ့သတင်းစာပဲဖြစ်ဖြစ်မီဒီယာပဲဖြစ်ဖြစ်ဒါတွေကိုပြောပြနေရလည်းအခုချိန်ကြီးမရှိရဘူးလေအဲ့ဒီအပြောကြောင့်မလို့မို့ဒီသားသမီးရဲ့ကြားထဲမှာတော့ဒီစာချုပ်နဲ့ပတ်သက်လို့မို့တော့ဟုတ်ကဲ့လေညီနာမလို့လေဆိုတာတော့ဒါကျွန်တော်မမြင်နိုင်တဲ့ချက်ပဲဖြစ်တယ်လေအဲ့တော့ကျွန်တော်အရင်ဆုံးကလည်းဒီလိုပဲပုံရင်းညီနာမှုရှိကြလို့ကျွန်တော်မလိုလားတဲ့ပြဿနာရဒီနေ့ဒီကျမတို့ဆက်ပြနေကြတာဆိုတော့ကျမတို့တကယ်တမ်းဆိုရင်တော့ပြည်သူလူထုကိုခွင့်ရင်းနေတာပေါ့ဒီအစိုးရအနေနဲ့ပဲလှုပ်လို့ဘာမှကမင်းနေပဲလှုပ်လို့ပေါ့နော်ဒီအရေးကိုခွင့်ရင်းနေတာအောင်စာချုပ်ကိုတော့ကျမတို့လည်းပြောပြချင်တယ်အဆန္ဒရှိပါလေရှင
်လက်ဘရောင်းတောင်ကျင်းနီစီမံကိန်းရဲ့စာချုပ်အစ်စ်ကအကျိုးခံစားခွင့်နဲ့ပတ်သက်လို့တရုတ်ပြည်ဘက်မှလည်းဝေဖန်မှုတွေရှိနေတယ်ဆိုပြီးတရုတ်နယ်စပ်မှာအခြေစိုက်တဲ့ဗမာပြည်ကွန်မြူနတီပါတီကဒေါ်လှကျော်စောကဆိုပါတယ်
ဟိုသူတို့ think tank လို့ခေါ်တာပေါ့တရုတ်ပြည်မှာ Chinese Academy of Social Science လို့ခေါ်တယ် CSS အဲ့ဒီကပါမောက်ခါတွေနောက်ပြီးတော့သူတေသနာအရာရှိတွေအပြန်အလှန်ဆွေးနွေးတာပါတယ်တချို့ကပြောတာလဲအကြီးနက်တာတော့မခံကျင်စိတ်ပေါ့ဗျာနော်သူတို့လိုနိုင်ငံကြီးကိုကျမတို့လိုနိုင်ငံငယ်လေးကဒီလိုလှုပ်တာတွေပါတယ်မခံကျင်စိတ်နဲ့ပြောတာတွေလည်းရှိတယ်ဖို့တူပဲမျက်မျက်တတာပြောတဲ့လူတွေလည်းရှိ
စာချုပ်အသေးရတရုတ်ပြည်ဘက်ကအကျိုးခံစားခွင့်နှဲသွားတဲ့အထိအလျှော့ပေးလိုက်တဲ့သဘောမှာမြေဆုံစီမံကိန်းလို့ရပ်တန့်သွားမှာကိုစိုးရိမ်လို့လားဆိုတဲ့အမေးနဲ့ပတ်သက်ပြီးဒေါ်လာကျော်စောကတော့တရုတ်ပြည်ဘက်ကသုံးသက်ချက်တွေကိုလည်းပြောပြခဲ့ပါတယ
်အပြန်ဟန်ဒီကုန်းချုပ်ပြောဆိုတာမှာတော့ငါတို့ဟာဗမာပြည်သူလူထုနဲ့ဓာတ်ရိုက်ဆက်ဆံမှုနဲတယ်လူထုရဲ့ခံစားချက်တွေကိုကောင်းကောင်းနားမလည်ဘူးအစိုးရချင်းဆက်ဆံရင်ပြီးရောဆိုပြီးဆက်ဆံခဲ့တာတွေဟာမလုံလောက်ဘူးအားနေတယ်ဒါကြောင့်မလို့လူထုအချင်းချင်းဆက်ဆံရေးကိုပုံမလုံးတင်တယ်ဆိုပြီးအဲ့လိုတော့ညီကုန်းချုပ်တယ
်လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းညင်သာမှုတွေမရှိတဲ့အတွက်စီမံကိန်းရပ်တန့်ရေးအတွက်ဆက်လက်ဆန္ဒထုတ်ဖော်မှုတွေလုပ်သွားမယ်လို့လည်းဒေသခံတွေဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်